ဟုတ်ကဲ့ငယ်ကြီးဒီကနေ့လွတ်တော်မှာဗာရီများထူးခြားချက်တွေရှိလဲဆိုတာသိကျင်လို့ပါခင်ဗျာ
မနေ့ပိုင်း9နာရီမှာဟိုထက်တယ်လေကျင်းသားနာနဲ့ကျွန်တော်တို့ဒီလွတ်တော်ဥက္ကဋ္ဌနဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ကျွန်တော်တို့ကောမဒီဥက္ကဋ္ဌဆက်မြောင်းနဲ့တွေ့ပါတယ်တွေ့တဲ့အတွက်ကြောင့်ကျွန်တော်တို့အမျိုးသားလွတ်တော်ကိုနောက်ရွှေ့လိုက်ပါတယ်ဒီလက်တနိုင်မှာစပြစ်ပါတယ
်လွတ်တော်တွေမှာရောဗာရီများဆွေးနွေးကြကြပါလားခင်ဗျာ
တိုင်းနဲ့ပြည်နယ်ဒီမှာရှိတဲ့ဆေးဥများမှာဆေးဝါးလုံလောက်မှုမရှိတဲ့အတွက်လုံလောက်စွာထားပြီးတော့ပြည်သူတွေကျမကြီးတွေဆောက်ရှောက်ပြီးဖို့ဆိုတော့ဥတည်ယူရန်ကုန်တိုင်းမြန်ဆန်နာစစ်ဖြစ်ကတည်ပါတယ်ကျမကြီးကိုကြည့်ရတယ်လားရှင်းပါတယ်ဘာပြအခြေအနေရအကြီးကြီးတဲ့ဒီပဲထားနိုင်တယ်ဆိုတော့ကြောင်းလေနောက်တစ်ခါဥရွှေအောင်ရန်ကုန်တိုင်းမြန်ဆန်နာနဲ့စစ်ဖြစ်ကနေသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့ဥတည်သားမှုစီးရဲစီကံများထုတ်ပြန်ရေးနဲ့ပတ်သက်ပြီးတော့မေးပါတယ်အဲ့ဒါကိုဥဝင်းတွန်းပြောင်းလို့စစ်တော်ဝန်ကြီးကနေလာပြီးရှင်းပါတယ်ဟုတ်တယ်ထားရတဲ့ဆိုတဲ့အကြောင်းလေးပေါ့လေနောက်တစ်ခုကဥထုံးမြင့်ဒကာတိုင်းဒေသကြီးမင်းဆန္ဒ6ကနေစစ်တော်ကျိုးဝိုင်းအတွင်းမှာရှိတဲ့ရောက်ရှိနေတဲ့မိသားစုတွေသာသမီတွေပညာရေးကိုစဉ်းစားပြီးဟုတ်တယ်အဲ့ဒီမှာပညာရေးနည်းနည်းအခက်အခဲတွေရှိတယ်ဆိုတော့အဲ့ဒါကြီးကိုလွတ်တော်ဆက်တင်ဖို့ဆိုပြီးတော့အားလုံးတင်ပြီးတက်ဆုံးဖြတ်လိုက်ပါတယ်နောက်တစ်ခါဥတည်ယူရန်ကုန်တိုင်းမင်းဆန္ဒ7ကနေပြီးတော့လွတ်တော်ရုံးရဲ့ဥပဒေကြမ်းကိုအမျိုးသားလွတ်တော်ကျွေးနေရဆိုပြီးအဆိုပြုတင်ပါတယ်အဲ့ဒါကြီးကိုထောက်ခံတယ်အမျိုးသားလွတ်တော်ကလည်းသဘောတူတဲ့အတွက်ကြောင့်ဆက်ပြီးပြေမှုအတွက်ကိုဥက္ကဋ္ဌအနေနဲ့သဘောတူပါတယ်။သဘောတူပြီးတော့ခဏနားပြီးတော့မှနောက်ဒုတိယပိုင်းအနေနဲ့ကတော့ဒီတရားစုအစိုးရအဖွဲ့ကိုစားနိုင်ငံတော်သမ္မတသို့မဟုတ်ရင်းနှီးတောင်းပြတဲ့ပုဂ္ဂိုလ်ဆိုတော့ဝန်ကြီးကိုယ်တိုင်ပေါ့လေ။ပညာရေးနဲ့ပတ်သက်လို့တရားစုဝန်ကြီးရနေလားရှင်းပါတယ်။ကိုယ်ပိုင်ကြောင့်မှတ်ပုံတွေဥပဒေချမ်းကိုအမျိုးသားလွတ်တော်ကရှင်းလင်းစဉ်းစားရအစိုးရတင်သွင်းခြင်းဆိုပြီးတော့အမှအစိုးရတင်သွင်းပါတယ်။ဒီတွင်တော်ကဝန်ကြီးတွင်တော်လွတ်တော်ကိုယ်စားလှယ်တူကထောက်ခံပါတယ်။ထောက်ခံတဲ့အတွက်ကြောင့်ကျွန်တော်တို့ဒီလွတ်တော်ကနေပြီးတော့အစိုးရကိုဖောက်ခွင့်ပေးလိုက်တယ်။အဲ့ဒီအစိုးရလည်းတော်တော်ကောင်းတဲ့အတွက်ကြောင့်ဒါနဲ့မြို့သားလွတ်တော်ကိုဆက်တင်ဖို့အတွက်အခုအညီဆုံးချက်တွေဆုံးဖြတ်ပြီးတော့ဒီနေ့စီဝေးဆုံးဖြတ်ချက်ပြီးလိုက်ပါတယ်။
ဒါတော့ဒီကနေ့အမျိုးသားလွတ်တော်ကအခြေအနေတွေပေါ့လေကျွန်တော်အဓိကသိချင်တာကမနေ့ကအမျိုးသားလွတ်တော်မှာလွတ်တော်ကိုယ်စားလှယ်ဦးမျက်နှိုင်တင်သွင်းတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အဆိုပြုချက်မူကြမ်းအဲ့ဒါကိုလည်းနဲ့အသေးစိတ်သိပြသေးလားခင်ဗျာ
အဲ့ဒါကိုအသေးစိတ်မဖတ်တော့ဆက်ပြီးတင်မှုအတွက်လွတ်တော်ဆက်တင်မှုခွင့်ပြုလိုက်ပါတယ်ကျွန်တော်လက်ထဲမှာအဲ့မူကြမ်းမရှိဘူ
းမနေ့ဖတ်မှာရောခင်ဗျာ
ဖတ်အတွက်ကိုဒီနေ့မထပ်သေးဘူးဖတ်အတွက်ဆယ်နိုင်ကျူးပြန်ခေါ်တာပဲဖြစ်ပါတယ
်ပြည်တော်စုလွတ်တော်ရောဘယ်တော့ပြန်ခေါ်မလဲခင်ဗျာ
အဲ့ဒါလည်းမကြည်ညာသေးဘူးသူကနီးရင်တရက်ကျူပြီးပြင်ပြပါမယ်ဆိုတော့ပြောလာပါတယ
်ဒီဒီချိန်ကျင်းမနေတဲ့လွတ်တော်ကဘယ်လောက်ကြာသွားနိုင်မလဲခင်ဗျာ
ကြာမဲ့သဘောကြီးရှိတယ်အစိုးတင်သွင်းတာအမေးတွေမေးတာတွေတော်တော်များ
ပြီးခဲ့တဲ့လွတ်တော်တဲ့ဆိုင်ရင်အထူးခြားခြားဗာရီများသတိပြုမိတာရှိပါလေခင်ဗျာပထမအကြိမ်ထက်ဆိုင်
ရင်သူကတော့လွတ်လွတ်လပ်လပ်ပေါ့ခုနကတည်းကဖွဲ့ပြီးဝင်လို့ရတယ်နောက်တင်ပြတာတွေအားလုံးကိုတင်ပြဖွင့်ပြတာလေဒီနှုန်းကတော့နိုင်ကအစိုးရရဲ့အောက်မှာကိုချုံမှုအောင်မှာလွတ်ရတဲ့လွတ်တော်အခုကတော့ကိုလွတ်တော်နဲ့ကိုလွတ်ရတဲ့ခါကျတော့လွတ်လွတ်လပ်ကိုတည်လို့ရပါအကုန်လုံးနဲ့တည်တာမရှိပါဘူ
းဒီလွတ်တော်အမတ်တွေရောအလိုလက်လက်ဖွင့်ပွေးထားတာရှိလားပထမအချိန်တော့ဆိုရင်မီဒီယာတွေကိုမပြောရဘူးနော်မူကြမ်းကိစ္စတွေအစိုးကိစ္စတွေကိုတွေ့
ပြောကျွန်တော်ပြောနေတာလွတ်လွတ်လပ်ပဲပြောတာပဲဆက်ကလေးဘယ်သူမှမင်းတို့ပြောပါဘာညာတော့မှကိုယ့်ကိုပြောတဲ့နာပြောနေတာပဲမပြောပါနဲ့ဘာညာကန့်တတ်တာတွေတာမြစ်တာတွေဘာမှမရှိပါဘူး
ဒီချိန်လွတ်တော်ကနေပြီးတော့အများပြည်သူအတွက်ဘယ်လိုဥပဒေတွေများထုတ်ပြန်နိုင်လိမ့်မယ်လို့ယူဆပါတယ
်ဥရေပြုတာဥရေပြုတယ်ဆိုပြုပြီးတာနဲ့တစ်ဖက်ကနေပြီးတော့အုတ်ချုပ်ခုအာဏာရတဲ့အစိုးရအဖွဲ့ကိုတင်ပါပဲအစိုးရအဖွဲ့ကလိုက်လို့မှာဆိုတော့အများကြီးနိုင်ငံတော်အကျိုးပြုတာနဲ့အနေထားအများကြီးရှိပါ
မနေ့ကပြည်တော်စုလွှတ်တော်မှာသမ္မတဦးသိန်းစိန်ပြောသွားတဲ့အစကားတစ်ခုပေါ့လေ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုသဘောမတူတဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကိုညှိနှိုင်းဆောင်ရွက်ပေးသွားမယ်ဆိုတဲ့ဟာကိုဦးခင်ကျွေးတို့အနေနဲ့ဘယ်လိုများ
လက်ကတည်းကညှိနှိုင်းဆောင်ရွက်ပေးသွားမယ်
ဟုတ်ကဲ့ဆိုတော့အဲ့ဒါကိုဘယ်လိုများနားလည်ကြပါလဲခင်ဗျဘယ်လိုနည်းနဲ့များလှုပ်သွားလိမ့်မယ်လို့ယုံကြည်ပါလဲ
အခုညှိနေတာပဲဆွေးနွေးနေကြပါပဲလက်ကလာခဲ့ပေါ့လေဘာမှကြည့်နေဆိုင်တော့ချိတာကောင်းပေါ့ချိတာပြီးတော့အခြေခံဥပဒေအဲ့ဒီပုံမှန်သူပြည်ပြည်ချင်းသွားတာသဘောမျိုးရှိပါလား
ပြည်ပြည်ချင်းဆိုတာအချက်လက်တွေပြင်ဆင်မယ်ဆိုတဲ့သဘောလားခင်ဗျအဲ
့ဒါကြီးကတော့ဒီလွတ်တော်ကပဲလုပ်တယ်အဲ့ဒါကြီးကတော့ကျွန်တော်ညံ့မပြေဘူးကွာလွတ်တော်ကတော့တပြည်းပြည်းတပြည်းပြည်းတော့သွားနေပါပဲ
အဲ့ကဲဥက္ကဋ္ဌကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်